ီနံကိုဖြတ်ပြီးတော့သူတို့တရုတ်မြန်မာစီးပွားရေးစင်ညာစောက်ကြမယ်ပေါ့ဆိုတော့စောက်ကြတဲ့နေရာမှာကုန်ကြငွေကတော့ကနဦးအဆင့်လုံးမဲ့ဥစ္စာတွေပဲသူကဟိုအမေရိကန်ဒေါ်လာ1ဘီလီယံကုန်ကြမယ်ခန့်မှန်းထားတယ်ပြမပြချီးရမှာပေါ့နော်တရုတ်ရှိရ
ဟုတ်ကဲ့
ဆိုတော့တိုင်းပြည်စီးပွားဖွံ့ဖြိုးဖို့အတွက်စီမံကိန်းလှုပ်တာတော့မှန်နေဟိုမြန်မာနိုင်ငံကစီးပွားဖွံ့ဖြိုးဖို့အတွက်အများကြီးလိုအပ်နေတဲ့အတွက်အခုလိုမျိုးလှုပ်တဲ့ project ကတော့မှန်နေပေါ့နော်ဒါပေမဲ့
ဟုတ်ကဲ
့ဟိုငွေချီးတဲ့နေရာမှာအခုအများစုကဆွေးရနေတာတရုတ်ကလုပ်ခဲ့တဲ့တခြားနိုင်ငံတွေရင်းနှီးမြှုပ်နှံမှုတွေကိုဥပမာယူပြီးပြောနေတာတော်တော်လေးနှစ်နာကြတာပေါ့နော်အင်ရှင်နိုင်ငံတွေကဆိုတော့မြန်မာနိုင်ငံကရောနှစ်နာနိုင်ကြမရှိဘူးလားဟု
တ်တယ်မှာစီးပွားလှုပ်မယ်ဆိုရင်အဓိကလိုအပ်တာကတော့လေအကျိုးအမြတ်ကိုတွေ့ရမယ်လေမကြသေးခင်ကပဲလွတ်တော်ကပေချလိုက်တယ်ပြင်တက်ကချင်းွေတခုဒါသိပြီးတော့လွတ်တော်ကလှုပ်တာသိမှန်းမှားတယ်ဆိုတော့ဘာကြောင့်လဲဆိုတော့စီးပွားရေး project တခုကောင်းတယ်ပေါ်မယ်ဆိုရင်ကျွန်တော်တို့အမြင်လေးလာမှာတော့အကျိုးအမြတ်ကိုလေးလာတက်ကတံမိုးတွေဘယ်လောက်ကြမလဲတစ်ဖက်ကအမြတ်အကျိုးတွေကဘာတွေရှိမလဲအဲ့ဒါကိုပုံမှန်လေးလေးပြချပြီးတော့ဘယ်လိုမှ IRR rate လို့ခေါ်တယ် internal return rate ပေါ့လေအဲ့ဒါကိုတွေ့ရမယ်အဲ့ဒါfeasibility study ခေါ်တာပါလေအဲ့ဒါရှိရမယ်တိချက်ကနောက်တစ်ခုကဒီတရုတ်အထူးဖြင့်တရုတ်နဲ့ကတခြားနိုင်ငံတွေမှာလည်းကျွန်တော်လည်းဂျိုတရင်ဂျိုတိနီရလေဥမာတိရိလိုင်ကမှာဆိုရင်ဟိုနော်တူရချင်းဝင်နဲ့မပေးနိုင်တော့အကုန်လုံးပြန်ပိန်းခါတယ်အကုန်ကိုယ်အိတ်ဆိုင်ကြီးပဲဖြစ်မယ်လေအဲ့တော့ဟိုချီးပြီးတော့စီးပွားရေးဥပဲအဓိကထားပြီးတော့နောက်မှဖြစ်လာမဲ့ဂွင်းဆက်ဆိုးရွားမှုတွေအပြစ်တွေကိုတိချာတိပြီးမှဆုံးဖြတ်တင်တယ်လို့ကျွန်တော်တို့ယူဆပါတယ်။နောက်နိုင်ငံနေနဲ့ကြည့်ရတယ်ကျွန်တော်လည်းဟိုတိပြီးတော့ဟိုမယုံတဲ့သဘောပါလေ။မတွန့်ပြောရမစို့ဒီတရုတ်နဲ့လှုပ်တဲ့ဟာတွေကဖွက်ဖဲတွေရှိတဲ့သဘော။အဲ့တော့အဲ့ဒါတွေပုံပွင့်မနေနေသုံးတာပြည်သူလူထုကိုခြားပြပြီးတော့မှဟိုလွှတ်တော်တွေဘာတွေမှဆွေးနွေးခိုင်းပြီးတော့မှတကယ်နိုင်ငံအတွက်အကျိုးရှိတဲ့ဆုံးမလှုပ်တင်တယ်လို့ကျွန်တော်မြင်ပါတယ်။
တရုတ်မြန်မာစီးပွားရေးစင်ကြံလုံးမဲ့ကိစ္စအတန်းစထွက်ခရဲကဟိုဝေဖန်ထောက်ပြကြတာရှိတယ်ပေါ့နော်အစိုးရကိုအဲ့လိုမျိုးပေါ့နိုင်ငံတကာဥပမာတွေယူပြီးတော့ကိုအရှင်နိုင်ငံတွေရည်ရှိမှာနှစ်နာနိုင်တယ်ပေါ့ဒီ project တွေလုပ်ပြီဆိုလို့ရှိရင်လည်းအားလုံးမဟုတ်တော့အားလုံးနှိပါကတဘွားတရုတ်ရှိရပဲယူကြရမှာဟိုနှီးပညာကောဟိုဒီအတွက်ရင်းနှီးမြှုပ်နှံငွေကောနောက်ပြီးတော့ကျွမ်းကျင်လှုပ်သားကောတရုတ်ကအကုန်သူ့လူနဲ့သူပဲလှုပ်တာဆိုတော့ဗမာပြည်ကဟိုဟိုဘာပေါ့အစမှာကလေးကွာသူကဟိုကိုရှီယာလောက်သားတွေအလုပ်ရမယ့်အခြေအနေကလည်းနဲတယ်လေအခွင့်အလမ်းနဲတယ
်
နောက်ပြီးတော့အထူးသဖြင့်စိုးရိမ်နေကြတာအတိုးနှုံးပေါ့နော်ဒီအတိုးနှုံးဟာအယံမြင့်မားမယ်ဆိုပြီးတော့စိုးရိမ်နေကြတော့မြန်မာအစိုးရဘက်ကတုံ့ပြန်တာကတော့ဒါသူတို့ကဒါအတိုးနှုံးအနေအဆုံနဲ့လုပ်မယ်လို့ပြောတယ်ဒါပေမဲ့အဲ့ဒါကလည်းဘလောက်ထိနိုင်မလဲဘလောက်ထိကျွန်တော်ဆောစောဟာဆရာဥက္ကန့်ထွန်းပြောသလို 3R ဘလောက်ထိဖြစ်တယ်လဲဆိုတာကျွန်တော်တို့မသိတော့တော်တော်လေးစဉ်းစားစရာရှိနေတာပေါ့နော်စိုးရိမ်စရာရှိနေတာ
ပေါ့ဒါတော့ဆိုရင်ပင်တော့ဗောလေဘာလို့လှုပ်တော့မဆိုဘာလို့ဟာလာဒါတွေအကုန်ချမပြလဲဟိုကန်းနန်းနယ်ဆိုတဲ့ကဒီစစ်ကန်းကြီးတွေအကုန်လုံးကိုချပြရမယ်အတုံးလုံးဘလောက်ဘလုတ်လို့ဆိုတာမချပြပဲမဲ့လုံမယ်ဆိုတာပဲဟိုလည်းမထိပ်ပိုင်းမှာအတင်းသဘောတူမှုယူပြီးတော့ခြေပြီးတုတ်ပြီးမှလှုပ်တော့ဆိုရင်တိုင်းကြီးနဲ့နာမှာပဲခင်ဗျာဒါတွေဟိုပွင့်နေမြင်သားမှာဟိုလေဘာလို့လို့တိုင်းကြီးကြိုးရှိဖို့ဆိုနောက်ခုနိုင်ငံနေနဲ့ကျွန်တော်ဟိုအဲ့ပြီးတော့စိုးရင်ကနေဒီပြီးတဲ့နိုင်ငံတွေနှောင်ကျိုးကင်းတဲ့စီးပွားရေးမျိုးချင်းမျိုးသာဖြစ်တဲ့လို့ကျွန်တော်မြင်ပါတယ်။သူ့နိုင်ငံမှာဟိုလည်းဥပမာကျွန်တော်ဒေတာမြန် ARE ကိုမြေဆုံစီမံကိန်းတို့ဘာလို့ဆိုအကုန်ရပ်လိုက်တာမှန်တယ်လေ။သူ့နိုင်ငံရဲ့သဘာဝပစ္စည်းတွေမပျက်စီးအောင်ကျွန်တော်တို့နိုင်ငံမှာလာပြီးတော့ဒီမှာဟိုလည်းနေချဲ့ပြီးတော့ပေါ့စီးပွားရေးကိုလာပြီးတော့အမြတ်ထောက်တာမျိုးဆိုရင်ကိုယ်နိုင်ငံနှစ်ခါမီးနှစ်ခါနာဖြစ်မယ်တရားစာတာတွေလည်းဆုံးရှုံးမယ်တိုင်းပြည်ရဲ့ပြည်စည်းမယ်တကယ်အကျိုးအမြတ်လည်းမရဘူးသူတို့ရဲ့အကျိုးအမြတ်ရပ
ါဗမာပြည်အနေနဲ့တရုတ်နိုင်ငံနဲ့တည်းမဲ့ဥပမာယူစရာတွေအများကြီးရှိတယ်အခုဆရာဥက္ကန့်တွန်းပြောသလိုမြစ်ဆုံဆဲကိစ္စဆိုလို့ရှိရင်မြန်မာပြည်ကအရန်ကိုနစ်နာတယ်ဆိုတာကိုနောက်ပိုင်းကျမှသိလာတဲ့အတွက်ဒီဟာကြီးကိုရဆန်းပြစ်လိုက်ရတဲ့အနေအထားရှိတယ်အခုကြောက်ဖြူရင်းတဲ့စီမံကိန်းကိစ္စမှာလည်းဟိုမြန်မာနိုင်ငံကဟိုပါဝင်မှုအချိုးအစားအရန်နဲ့တဲ့အတွက်80ဟို80 20လောက်ဖြစ်နေတော့အခါကျတော့အခုပြန်ပြီးတော့ negotiate ဟိုပါပျံဆွေးနေညှိနှိုင်းတာတော့မှ30 80
30
ပဲအဲ30 80ပဲဖြစ်သွားတယ်အဲ့လောက်ပဲကိုယ်ကရတယ်ဆိုတော့အခုလိုမျိုးထပ်ပြီးတော့စီမံချက်တွေထပ်လုပ်မယ်ဆိုရင်ကိုယ့်ဘက်ကထပ်နေတာဘိုးပဲရှိတဲ့ဥစ္စာကိုအဲ့ဒီဥပမာတွေနမူနာတွေကိုမယူဘဲနဲ့တင်ကန်းစာတွေကိုမယူဘဲနဲ့ဆက်လုပ်နေတာဟာ ဟိုပါပေါ့နော်တော်တော်လေးများဟိုပါပေါ့တာဝန်ရှိတဲ့သူတွေကတာဝန်မဲ့ရများရောက်နေသလား
အဲမဲ့ပါတော့ဟုတ်တော့ဘာမစိုးနိုင်ငံကောင်းသောအမေစုကိုပဲအာဂူကြီးကျန်တဲ့လူတွေကကိုတာဝန်ကိုမကြည်ကြဘူးလားတိုင်းပြည်ကိုအတွက်ကိုစိတ်နှမထားကြဘူးလားလို့စိတ်ထဲမှာဖြစ်ပါတယ်ဆိုအမေစုအကုန်လုံးကပြည့်ရလားလို့တော့ကျွန်တော်တခါကတန်လေးရရှိတယ်လေအောက်ကနေခြေပြီးတုပ်ပြီးလှုပ်ပြီးတော့မှတိုင်းပြည်ကိုရောင်းစားတာမျိုးမဖြစ်တယ်မဟုတ်ဘူး
ဟုတ်ကဲ့ဟိုခေါင်းဆောင်တယောက်တည်းကအကုန်လုံးသိတယ်ဆိုတာကတော့ခဲရင်တာပေါ့နော်အောက်ကအောက်ခြေကနေပြီးတော့သူတို့ဟိုအသေးစိတ်အချက်လက်တွေကုန်ကြမဲ့စည်းတွေဒီ calculation တွေပေါ့သူတို့ကတင်ပြအမှန်မှန်ကန်ကန်တင်ပြမယ်ဆိုရင်တော့ဟိုနှုတ်နှစ်ဖက်အကျိုးရှိအောင်ဆွေးနွေးညှိနှိုင်းတဲ့နေရာမှာစဉ်းစားလို့ရတာပေါ့နော်အခုဖြစ်နေတာကဟိုမြန်မာနိုင်ငံရဲ့နိုင်ငံရေးအနေအထားအရလည်းတော်တော်လေးဂျင်းနဲ့ကြက်ထဲရောက်တယ်လို့ဖြစ်နေတာဟိုအနောက်အစုနိုင်ငံတွေကဟိုပေါ့ဒီမြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအနေအထားတွေရခိုင်ကိစ္စတို့ဘာတို့ကအခြေခံပြီးတော့သူကဟိုဟိုပိတ်ဆို့အရေးယူမှုတွေဖြစ်အားပေးတာတွေကများနေတော့အနောက်အစုနဲ့တဖြည်းဖြည်းကင်းကွာလာပြီးတော့အရှိတ်ဘက်နဲ့ပို့ပြီးတော့ပေါင်းလာတယ်အထူးသဖြင့်ဟိုမြန်မာအခက်တရုတ်အချက်လိုမျို
း
မြန်မာအခက်တရုတ်အချက်လိုများဖြစ်လာသလား
ဟုတ်ကဲ့အဲ့လိုအကွက်မျိုးဖြစ်သွားတယ်လေသူတို့ကတော့အကွက်ကောင်းကိုယူပြီးတော့ရသမျှအများထုတ်မှာပဲခင်ဗျအဲ့ဒါကိုကျွန်တော်နိုင်ငံကတောင်ယူတဲ့ပုဂ္ဂိုလ်တည်းကတတိရင်းနဲ့ငါတို့တိုင်းပြည်တွေကောင်းမှလုပ်မယ်ဆိုရင်စိတ်ပြီးတော့တတိထားဖို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။မျက်စိမိတ်ပြီးတော့ဒါဟိုအရှိအနောက်နိုင်ငံပြစ်ပယ်လို့ငါတို့ရတာယူမယ်ဆိုတာမှမဖြစ်သေးမယ်နဲ့ကျွန်တော်ကြံပေးချင်တာတော့ပြတ်ပြတ်သားသားကျွန်တော်ကဆိုရင်ရပ်ပြစ်မယ်လေ။ရပ်ပြစ်ပြီးတော့ကိုယ်နိုင်ငံကောင်းတဲ့ဟာကိုပဲကိုလုပ်မယ်။ဘာမှအားနာရမလိုဘူး။တောင်ယူတဲ့လူတွေကနောက်လုပ်မဲ့ project တွေမှာကိုယ်နိုင်ငံအတွက်ဦးစားပေးလှုပ်တင်တယ်လို့ကျွန်တော်ပြင်ပါတယ်။